အစိုးရတပ်တော်ရဟယင်းနဲ့တိုက်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မနေ့ကအေအေရခိုင်ဖွဲ့ကရှင်နရီအမြန်ရေရင်ပေါ်ကနေဖမ်းဆီးခေါ်ဆောင်သွားသူတချို့နဲ့အေအေအဖွဲ့ဝင်တချို့ပါထိခိုက်ပျက်ဆုံးခဲ့တဲ့အကြောင်းအေအေဘက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။တမရဘက်ကတော့အေအေအဖွဲ့ဝင်သားပြစ်မှတ်ထားဖြစ်ကတ်ခဲ့တာဖြစ်ပြီးဖမ်းဆီးခံထားရသူတချို့ပြန်လွတ်လာတယ်လို့ပြောပါတယ်။အေအေကဖမ်းဆီးခေါ်ဆောင်သွားတဲ့လူ90ကျော်မှခွင့်နဲ့ခရီးသွားနေကြသူအရက်ဝင့်နဲ့စစ်ဖက်ကရောရက်တပ်ဖွဲ့ဝင်တွေပါပါတဲ့အကြောင်းကိုလည်းတမရဘက်ကအတည်ပြုပါတယ်။ဝေဝင်းမြန်မာပိုင်းသတင်းတော်နိုင်ကိုရင်သတင်းပေးပို့ထားပါလိမ့်ရှင်
။ဟုတ်ကဲ့ပါ။မနေ့ကအမြန်ရည်ရင်ပေါ်မှာပါလာတဲ့အရက်ဝင့်နဲ့မြန်မာစစ်တပ်ရက်တပ်ဖွဲ့တွေပါဝင်အရက်သား90ကျော်ကိုအေဖွဲ့ကနေဖမ်းဆီးပြီးဆက်လီနဲ့ခေါ်ဆောင်လာမြန်မာစစ်တပ်ကရဟယင်နဲ့တိုက်ခတ်မှုတွေကြောင့်ဖမ်းဆီးခံရသူတွေပါဝင်အေတပ်ဖွဲ့ဝင်တချို့တိုက်စုံးမှုရှိခဲ့တယ်လို့အေးကြံကြရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရွှေနေပြည်ကနေထင်းထင်းခေါ်ဆောင်လာခဲ့တဲ့ထင်းထင်းခံတွေဟိုစီမံလိုက်တာလည်းဆက်လို့တုံးပြီးတော့ကျွန်တော်တို့လုံခြုံတဲ့နေရာကိုယူလာတဲ့ရှင်ကအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့ရဟယင်တုံးပြီးနဲ့ဒါတောက်ချောနေပြီးတော့ဒုံးကျတက်ခဲ့တဲ့တကြံလေးအဲ့ဒီဆက်လို့တုံးပြီးမှမရှိဘူးခင်ဗျာဟိုလောက်တော့ပါလေနော်ဟိုမောင်ကြီးကတော့နည်းနည်းပြေးစီကြပြီးတော့ဆက်ပြေးလာမှတော့အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဒုံးကျစစ်ကောင်းတွေနဲ့ပတ်သက်တဲ့အဲ့ဒီကျောင်းနဲ့မီးနပါတော့အထင်းထင်းခံဒီမှာဖိတားကိုနဲ့ကျွန်တော်ရဲ့တပ်ဖွဲ့ဝင်တို့ပါအဲ့ဒီမှာပြည်တဲ့အဖြစ်ပါတော့တယ်နော
်လုံမြောက်သွားတဲ့လူစီစည်းပေါ်ပါသွားတဲ့သူတွေပုံပေါ်မှာတိတ်ဆောင်ဖက်ပြင်းရမှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာလဲထပ်မံပိုက်ထိုက်ခံရတယ်လို့ခိုင်တုခကဆက်ပြောပါတယ
်ဒီမှာပေါ့မှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာဒီဟိုကနေတဲ့ဒီမြန်မာစစ်တပ်ဖွဲ့ဝင်တွေကိုဒီမြန်မာလေတပ်ကနေပြီးတော့ရဟယင်းတွေနဲ့ဟိုလက်ပြီးတော့ဒီစစ်တမတ်တွေနဲ့ပစ်တဲ့ကြောင့်မို့လို့အဲ့ဒီမှာလည်းနောက်ထပ်ဒီတိတ်တန်ရရတာတွေရှိတယ်ဗျဟိုအဲ့ဒီမှာဒီလိုလိုလုံခြုံရေးပေးတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေလည်းနောက်ထပ်နေပြီးတော့တန်ရရတာတွေကြောက်ဆုံးတာတွေရှိတယ်
လေကြောင်းကနေပြစ်ကတ်မှုကြောင့်အေအေဖွဲ့ဝင်တွေရောဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေပါထိကတ်တိတ်ဆုံးမှုအသေးစိတ်စီရင်ကိုမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုစစ်ဆေးမေးမြန်းပြီးတာမန်ရပ်သားတွေကိုပြန်လုပေးမယ်လို့လည်းပြောပါတယ်ပြစ်ခံတဲ့လက်ကန်အေအေဖက်ကထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစိုးဦးကညင်းဆိုခဲ့တယ်လို့နေနေစီလင်းရေးလှုပ်ရှားမှုတွင်အသိသိမ်းကတချို့ပြန်လည်လွတ်မြောက်လာပြီလို့ဆိုပါတယ်
အဲ့တော့သူတို့ကထုတ်ပြန်တော့ကျွန်တော်တို့ကတော့ EU ပဲလိုက်ကြတာအဲ့ဒါသူတို့ရဲ့ထုတ်ပြန်တယ်ကွာဆက်ပြီးသုံးချင်တယ်ကတော့ကျွန်တော်တို့အခုတော့နေရင်ရှိနေလိုက်လို့နေတာဟိုသူတချို့တလီတော့ပြန်ပြီးတော့ကျွန်တော်ရတာတော့ရှိပါတော့ပြန်ရတာတော့သူလည်းဆက်ပြီးလာတာပေါ့သူလည်းကျွန်တော်တို့ဒီရက်နေအောင်ပြန်လာကြတော့ဒီတော့ကတော့ပြောနိုင်တယ်သာသာနာမပြီးသေးတဲ့အတွက်ကြောင့်အဲ့တချို့တော့ပြန်ရပြီလို့ပြင်းနေပြန်လာတော့ဆက်ပြီးတော့မှကျွန်တော်လည်းရှိနေတယ်
မနေ့ကရတိတောင်မြို့နယ်မေယူမြင်းကျောင်းတွင်ချွေနေတဲ့အများရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်သွားတဲ့လူပေါင်း58ဦးကျော်မှာတပ်မတော်သား14ဦးရဲတပ်ဖွဲ့ဝင်29ဦးအကြီးဦးစီးဌာနကဝန်ထမ်းဦးနဲ့အယောက်သား73ဦးတို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကူကားပြီးတော့ဒီကနေ့ထုတ်ချင်းမုံတရင်စာမှာတရင်ဖော်ပြထားပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘူမူကြီးဝင်းစောဦးကအေအေဖက်ကဖမ်းဆီးသွားတဲ့ဖွဲ့တွေဟာစစ်စင်ရေးသွားတယ်မဟုတ်ဘူးလို့ဆိုပါတယ်
အစစ်စေးတော်ဝန်ထမ်းဆောင်မှုတွေဟလာလာတဲ့ဆွဲတွေမဟုတ်ဘူး။လူကြီးတပ်ဖွဲ့ဝင်တွေကသူ့အကိုနေရာခါလာအသေးကြီးကိုဆင့်ပြန်သွားတဲ့ဆွဲတွေပါတယ်။အကျိုးနဲ့ရောလုံငန်းဒိဋ္ဌာတွေသွားလုပ်ပြီးတော့မှပြန်လာတဲ့ဆွဲတွေပါတယ်။ရဲတပ်ဖွဲ့ဆိုလို့ရှိရင်တနင်္လာနေ့တနင်္လာပြောင်းရွှေ့ပြီးတော့မှတော်ဝန်ထမ်းဆောင်တဲ့တပ်ကြောင်းဟလာရဲတပ်ဖွဲ့ဝင်တွေတို့ပါတယ်။ပြီးရင်သူ့အကိုနဲ့အရသာတွေလည်းပါတယ်။
ဒီကနေ့မှလည်းမြန်မာစစ်တပ်ကနေရေဘုတ်ကြောက်တန်းချေးရွာနဲ့အနီးဝန်းကျင်တွေမှာရဟယင်နဲ့ပြစ်ခတ်မှုတွေပြစ်လုပ်နေစေလို့ဒေသခံတွေကပြောပါတယ်။ဒီနေ့ညနေပိုင်းပြစ်ခတ်မှုတွေရေဘုတ်ချေးရွာသားတို့ထိခိုက်တန်ရာရရှိသွားတယ်လို့ရေဘုတ်ရွာသားတို့ကပြောပါတယ်
။မြန်မာစစ်တပ်ကစစ်လေနဲ့ဒုံးကျင်းတွေလေသူတို့အခုကယောက်ျားလေးနဲ့ယောက်ျားကပြေဘောကချေးချောင်းနေတဲ့ကွာချေးချောင်းသားလေးနဲ့ယောက်ျားကပေါင်ကိုဖောက်တော့ကွာအုတ်ချိသွားတာနောက်တစ်ယောက်ကလက်မထောက်သွားတ
ယ်။ဒီတိတ်တာမျိုးနဲ့ရေဘုတ်ကြောက်တန်းထီးဆွဲရေမြက်ချေးရွာဘက်မှာရဟယင်းနဲ့တင်လက်နဲ့ကြီးတွေနဲ့ပြေကမှုတွေရှိနေတာကြောင့်လူမှုကူညီရေးအသင်းတွေကလည်းလာရောက်ကူညီနိုင်ခြင်းမရှိတဲ့အတွက်လူနာအတွက်စိုးရိမ်နေရတယ်လို့သူကဆိုပါတယ်။ဒီခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့စစ်ရေးသိမ်းမှတ်မှုအတွင်းမှာမြန်မာစစ်တပ်ကရောအေအဖွဲ့ကပါအဖွဲ့နဲ့ဆက်ဆက်တဲ့သူဆိုပြီးမတင်ကြတဲ့လူတွေကိုဖမ်းဆီးရင်းယူမှုတွေတစ်နေ့ခါတစ်နေ့ပုံများလာနေပါတယ်ခင်ဗျာ။